โอเคดอกเตอร์มีอุ๊ครับဒီသွေးပေါင်ကြတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေဒါဘယ်လိုရှိလဲဆရာကြီး
ကျွန်တော်တို့ဗီဇာသူဆောင်အစည်းအကမ်းပေါ့နော်ဂျီဗီစည်းကမ်းနေမှာလူနာတော်တော်များများကတော့သွေးပေါင်ကြတယ်ဆိုရင်လာပြနေကြတာပေါ့နော်သူတို့ကသူတို့ခေါင်းမှုတွေတုံ့ပြန်ထားရမယ့်ခင်းမှုတွေဆိုတဲ့လက္ခဏာရှိပေမဲ့တချို့ကဘာလဲခစားမှမရှိဘူးစေးလိုက်တဲ့ဆိုင်မှာသွားပြီးသွေးပေါင်တန်းလိုက်တယ်သွေးပေါင်ကြတယ်ဆိုပြီးတော့ဘလောက်ကြလဲမိလိုက်ပြန်တော့လဲအပေါ်သွေးရ100အောက်သွေးရ60အဲ့ဒါနဲ့ပဲသူတို့လာခြင်းတဲ့ရည်ရွယ်ချက်ကတော့ကျော်စေးလေးသွင်းလိုက်တက်တာပါမယ်သွေးပေါင်ကြတယ်အဲ့လိုမျိုးကြီးစကြတာပေါ့နော်အဲ့တော့သူတို့ပြန်မေးကြည့်ရင်ပုံမှန်သွေးရဘယ်လောက်လဲဆိုတော့မသိတော့ဘူးကျွန်တော်အဲ့ဒါသူတို့စရှင်းပြရတာပေါ့နော်လူတစ်ယောက်ကအသက်40 50ပေါ့နော်ဒီလိုအရွယ်မှာလို့သူကြီးဖြစ်လာရင်သွေးပေါင်ကလူတွေပတ်မှတ်နေတယ်120 80ဆိုတာဖျားမြသွေးပေါင်လို့ခေါ်တယ်ဖျားမြဆိုတာကလူ100ယောက်မှာတိုင်းနိုင်ငံတောင်တစ်မျိုးစီထွက်မယ်အားလုံးကို100နဲ့စားလိုက်ရင်အဲ့ဒါက120 80ဒါဖျားမြပုံမှန်မဟုတ်ဘူးပုံမှန်ကလူတစ်ယောက်ရဲ့သွေးပေါင်ကအနည်းဆုံးအပေါ်သွေး90အောက်သွေး60ရှိရမယ်အနည်းဆုံးသူရအများဆုံးက140အောက်သူရ90ရှိရမယ်အဲ့တော့90 60လည်းနည်းသွားတယ်လူမှသွေးပေါင်ကြတယ်ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆိုလိုတာကဒီသွေးပေါင်တကယ်ကြတဲ့လူကများတာလားဒါမှမဟုတ်လို့ရှင်လဲစိုးရင်ပြီးတော့လာပြတဲ့လူကများတာလားဆရာ
အာစိုးရင်ပြီးတော့ပြတယ်လားပြတယ်လားများတာပေါ့အဲ့သွေးပေါင်ကြအောင်မသိလို့အဲ့သွေးပေါင်ကျွန်တော်တခြားရှင်းပြသွေးပေါင်ဆိုတာသူရဖိအားကိုခေါ်တာကျွန်တော်နှလုံးညံ့ညှစ်လိုက်တော့သွေးကြောတွေကိုသွေးတွေကတိုးပြီးကြီးဝင်သွားတာဟိုမိသပိုက်ကြီးတခုတွေကိုရေတိုးဝင်လာတော့ရေမိသပိုက်ကြီးဖောင်းလာတယ်လို့ပေါ့သွေးကြောတွေကဖောင်းနေဖို့အတွက်ဆိုတော့နှလုံးကညှစ်လိုက်တဲ့အဲဒီသွေးတွေကသွေးကြောတွေကိုစီးတယ်အဲဒီတော့သွေးကြောရဲ့နင်းရံကိုဖိအားတွေတက်ရောက်တာအဲဒီတော့သွေးကြောတွေကကိုယ်လုံးပြန့်သွားတဲ့အချိန်မှာလက်မောင်းမှာရှိတဲ့သွေးကြောကြီးလက်ပတ်နဲ့ပတ်ပြီးအဲဒီပေါ်နေတော့ဖိပြီးတော့ဖိအားကိုတိုင်းတာအဲတော့သူတို့မင်းများကသွေးပေါင်ကြတာဆိုတာကိုယောဂါလိုလည်းထင်တယ်ဒါပေမဲ့စိုးရင်ပြီးတော့လာတရားကပုံများပါတယ
်ဟုတ်ကဲ့ဆရာသွေးပေါင်ကြတဲ့လူရောရှိလားဆရာ
ရှိတယ်ရှိတယ်သွေးပေါင်ကြတဲ့လူရှိတယ်တချို့တွေကတော့ဒီ generally ရုပ်တရက်ထားလိုက်တယ်မိုက်ကနေမူးသွားတယ်အဲဒါဆရာောင်းတွေကတော့ဒါအလှုပ်အဆပေါ့အိယာနေထားလိုက်တယ်ထိုင်လိုက်တယ်အဲ့မှာခေါင်းနေမူးတယ်အဲတချို့လည်းပြုတ်ပြတ်အံပြလိုက်တယ်ပေါ့နော်အီလည်းလည်းဖြစ်တယ်ပေါ့အဲ့လိုတချို့ကြတော့လည်းဟိုရုပ်တရက်ထိုင်ရနေထားလိုက်ရင်မိုက်ကနေမူးပြီးတော့လဲကျသွားတယ်အဲ့ဒါတော့တကယ်ကိုသွေးပေါင်ကြတာအဲ့ဒီလူသွေးပေါင်ချိန်ကြည့်ရင်90 60လည်းအောက်ကိုရောက်အဲ့လူရဲ့လက္ခဏာလည်းပြရတယ်ပေါ့လေ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီသွေးပေါင်ကြတဲ့ဟိုလက္ခဏာတွေစပြောပြရင်းနဲ့သွေးအားနည်းတဲ့ယောဂါနဲ့ကွာတာလေးပါတခါလေးရှင်းပြလိုက်ပါလားဆရာကြီးရှင်းတော့လို့
အဲကျွန်တော်သွေးပေါင်ကြတယ်ဆိုရင်လူကသွေးအားနည်းတယ်လို့ထင်နေတာသူကဒီနှစ်ခုကမတူဘူးသွေးအားနည်းတယ်လို့ပြောရင်တော့သွေးထဲမှာရှိတဲ့သွေးနေဥတွေနည်းတာပေါ့ဗျာသွေးနေဥတွေတော့သွေးရဲ့နီးကျက်တက်နည်းတာအဲ့ဒါကြောင့်ကျွန်တော်သွေးအားနည်းတယ်အနီးမရလို့ခေါ်တာပေါ့အဲ့တော့သွေးပေါင်ကြလာကြတော့ hypotension ပေါ့အဲ့တော့သွေးပေါင်ဆိုတာကသွေးရဲ့ဖိအားနဲ့ပတ်သက်တယ်ဒါမဲ့သွေးအားနည်းတဲ့လူတော်များများမှသွေးပေါင်ကကျနေတယ်။ဒါမဲ့ခုနပြောတဲ့ထားလိုက်လို့မိုက်ခနဲမူးသွားတဲ့သွေးပေါင်ကျတဲ့90 60လောက်ကသွေးအားနည်းတာမဆိုင်ဘူးလေ။အဲ့တော့အဲ့ဒါလေးကလူတွေအမှတ်မှားနေတာ။အဲ့တော့ဆိုတာကသူတို့ကသွေးပေါင်ကျရင်သွေးသွင်းလိုက်ရင်ကောင်းသွားမယ်ဆိုတာမျိုးသွေးအားနည်းရသွားပြီးမှားနေတယ်။အဲ့တော့သွေးပေါင်ကျတဲ့အကြောင်းရင်းတွေကိုကျွန်တော်ကလိုက်ပြီးမေးရတာပေါ့
။ဟုတ်ကဲ့ဆရာကြီး။ဒီသွေးပေါင်ကျခြင်းအကြောင်းရင်းတွေကိုဆက်ပြီးတော့ရှင်းပြပေးပါအောင်ဆရာကြီး
။ခုနသူတို့ပြောတယ်ဆိုတော့မိရသွေးတွေတအားဆင်းတယ်သွေးတွေပါသွားပြီ။အသွေးရတခုခန္ဓာတခုလုံးမှာ5လီတာလောက်ရှိတယ်။အသွေးစင်းတာကအနည်းဆုံး 300cc လောက်ပါသွားပြီဆိုရင်တော့သွေးရဲ့ဗူနာဓုရဲ့ပမာဏညော့နေသွားတာဟုတ်။အဓုရဲ့ပမာဏညော့နေသွားတာသွေးပေါင်ကျတာလေ။အဲအကြောင်းဒီရဲ့သွေးလာတဲ့ချိန်မှာလူရမိုက်ခနဲ့မူတာတို့ဘာတို့သွေးပေါင်ကျသွားတာမျိုးသူတို့ချိန်ကြီးရင် 90 အောက် 60 အောက်ရောက်သွားပြီဆိုရင်တော့ကျွန်တော်စိတ်ကူးသားဖို့လိုတာပေါ့။အဲ့လိုပဲသွေးထွက်တန်ရုံဖြစ်တယ်ပေါ့ဗျာ။အစာရင်မှာသွေးတွေယူနေတယ်။ဒါမှမဟုတ်သွေးရနဲ့ယောဂါလည်းရှိတယ်ဆိုကြပါဘူး။အဲ့လိုမျိုးလူတွေသွေးပေါင်ချိန်နိုင်ရင်နေတတ်တယ်။နောက်တော့ကိုယ်ဝန်ဆောင်တဲ့ချိန်မှာလည်းသွေးပေါင်နေရတာကပိုပြီးတော့လုံနေရတဲ့ကာလမျိုးကြီးရှိတတ်တယ်။နောက်တစ်ခုကနာတာရှိယောဂါတွေပေါ့ဗျာ။အစာမစားနိုင်ဘူး။နောက်ကနေပူတွေကပြန်လာတယ်။နေရမ်းပူထားတယ်။အာချောက်နေတယ်။ဒီချိန်မှာသွေးပေါင်တိုင်းတိုင်းသွေးပေါင်နေတတ်တယ်။နောက်ဝမ်းတွေရမ်းသွားတယ်။ဝမ်းပြက်ဝမ်းလျှော့တွေပေါ့။ရမ်းသွားနေဇလဟောအကြီးတွေပါသွားတော့သွေးထဲမှာရှိတဲ့သစားတွေအပြင်ကိုထွက်ကုန်တာပေါ့။သွေးရထုတွေပုံမှန်တော့နေရသွားတယ်။အဲ့လိုမျိုးကြီးကြောင့်လည်းကျွန်တော်သွေးပေါင်ကြလာပြီဖြစ်တယ်။အချို့ကြတော့လည်းဒီသွေးပေါင်ကြလာဟာစိတ်ပိုင်းနဲ့ပတ်သက်တဲ့အရေးသိပြည့်ရင်လည်းသွေးပေါင်ကြလာဆိုတာမျိုးကြီးပါတယ်။တခါကျရင်ကုတုရဲ့ခိုခန္ဓာရဲ့အနေအထားပြောင်းသွားရင်လည်းသွေးပေါင်ကြပြောင်းမှုတာမျိုးရှိတာကိုထိုင်ရနေထားတယ်။လူတစ်ယောက်ကမနဲ့နဲ့ညက်နေသွေးပေါင်တိုင်းလည်းမတူနိုင်ဘူးလေ။အချို့ကြတော့လည်း shock ဖြစ်ရခေါ်တာပေါ့ဗျာ။ဆေးမတက်မတက်လို့ဆေးထိုးရလို့ဘုံကြီးလည်းဆိုကောက်ခနဲ့ခါလေး shock ရပါတော့ထားလိုက်တယ်မိုက်ခနဲ့ movie လဲဆိုတာအဲ့ဒီသွေးပေါင်က0 round ဖြစ်သွားတယ်ဗျာ။အကြံအမြဲတမ်းအရေးကြီးတယ်ဒါတွေကနာတာရှိမှုခွင့်နဲ့ရုပ်တရက်ဖြစ်တာပေါ့နော်သူကြောင့်လည်းဖြားနာနေတယ်ဥပမာသွေးလွန်တုပ်ကိုဆိုပါတော့ဖြားရင်းနဲ့သွေးထဲမှာရှိတဲ့သွေးတွေကယိုဆိတ်ပြီးတော့အပြင်ကိုထွက်ကုန်တာအဲ့ဒီခရီးတွေခါလေ hypovolemic shock ဆိုတာ volume ကခုနထုတွေပမာဏကညော့ပြီးတော့ခါလေ shock ရတာသွေးပေါင်တွေကျလာနောက်တစ်ခုကဒီသွေးပေါင်ကျတဲ့အနေအထားတွေမှာဖြားရည်တက်တယ်ဒါတွေတက်ပြီးတော့ဖြားရောက်အစိတ်တက်လာတဲ့ specific shock ဆို shock တွေကြတယ်သူကြောင့်လည်းရုပ်တရက်ကြောက်လန့်ပြီးတော့လေ cardiogenic shock ပါခေါ်နှလုံးသွေးရုပ်တရက်ဖြူပတ်ပြီးတော့ဖြစ်ပြီးတော့ shock ရောက်လာတာအဲ့လိုမျိုးတွေဖြစ်နိုင်တာပေါ့နော်ဒါမှမဟုတ်သွေးပေါင်ကျတဲ့အခါမှာရုတ်တရက်ချက်ချင်း ပြနှမ်းသွားအောင်လက်တွေချီပြရဲအေးသွားတော့အောင်လက်ပြချီပြရဲဖြူပတ်ဖြူပတ်ဖြစ်သွားတယ်အသက်ရှူနှုန်းနေမြန်လာတယ်တစ်ခါတစ်ခါရှူဖို့တော့ရှိုက်ရှူနေရတယ်နောက်သူတို့ရဲ့လက်ကောက်ဝက်ကသွေးတိုးတွန်းကိုတိုင်းလိုက်တဲ့အခါမှာအရင်မြန်နေတယ်အချို့တိုင်းတော့မရဘူးလက်ချင်းနဲ့မိအောင်မမိဘူးအဲ့ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဒါအင်မတန်ရေးကြီးတဲ့သွေးပေါင်ချခြင်းဖြစ်တယ်သွေးပေါင်ဟာခုနကအောက်သွေးတုံညာအထီကောင်ရောက်သွားနိုင်တယ်အပေါ်သေးတဲ့တုံညာဒီရောက်သွားတယ်ချက်ချင်းလည်းငင်းစေကူတာကိုလိုရပါဘူ
းဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုမျိုးပြင်းထန်တဲ့လက္ခဏာတွေပေါ်လာပြီဆိုရင်ပေါ့နော်ကုသမှုနဲ့ပတ်သက်လို့ဘာတွေလုပ်ပေးနိုင်လဲဆရာ
အတူကအရေးကြီးတာပေါ့ကျွန်တော်ချက်ချင်းမဲ့ဒီ shock ကို revive ပြအောင်ကျွန်တော်ကပလင်းတွေချိန်ရတော့ပေါ့အေးပေါ့ကျွန်တော်ပလင်းတွေချိန်ဆိုတော့တွေးတွင်းရတာလေးဖြစ်နေတယ်ဒါမှကျွန်တော်တို့ကနေ1သွားလို့1ပြေ1ချော့ဖြစ်လို့တစားတွေရဆောက်တာတစားတွေချက်ချင်းတွင်းရတယ်ပလင်းမကဘူး၄ပလင်း၅ပလင်း15ပလင်းလောက်တွင်းရတဲ့လူတွေရှိတယ်ဒီသေးပုံပြန်တက်လာအောင်ပေါ့နော်ဒါကအရေးပေါ့ကျွန်တော်ကုသချက်တွေဟိုမွေကိုက်ရတယ်မွေကိုက်လို့ shock ရတော့တယ်မွေသိဖြစ်နေမြန်ထိုးပြီးတော့ခါသူ့ကိုလည်းပလင်းတွေနဲ့ချိန်ထားသေးတယ်ပေါ့ဒါကအရေးပေါ့ကျွန်တော်ကုသတာခုနကတော့60 60လောက်မှာလက္ခဏာလေးနည်းနည်းလောက်ရှိတဲ့လူတွေကတော့တာမန်ရေးတော့ပါအနားယူပါအစားအစာလေးအသိဉာဏ်လေးစားပေးပါဆိုတာနဲ့ကျွန်တော်သက်တာပါတယ်တချို့ကျတော့လေတွေးတွေကကိုယ်ခန္ဓာထဲမှာဖိနှက်ပတ်တဲ့နေရာမှာခြေထောက်တွေနေရာမှာသွားပြီးအိုင်တော့နှလုံးကိုပြန်မရောက်ဘူးအဲ့လိုမျိုးလူတွေကျတော့ကျွန်တော်ကအိုင်နေရာတွေကိုပြန်သွားဖို့တက်ကိုတမင်ခွေထိုင်ခိုင်းရတယ်ကြာကြာလို့ပဲမတက်ကြာကြီးရနေလို့ဒီကောင်ကြာတယ်ဆိုတာအဲ့ဒါပေါ့ဒီတမင်ခွေထိုင်နေတဲ့ခါကျတော့ဒီတွေးတွေကပြန်လှည့်ပတ်ပြီးတော့နှလုံးကိုပြန်ရောက်တယ်now တချို့တွေကြတော့လေဟို stocking ကြီးချောက်ကိုဝတ်ဆိုင်ထားတာပေါ့ဒီကြောင့်မှဒီကဲကို compress လုပ်ခဲ့ PRB ထားတဲ့အဲဒီချိန်မှာသူတွေမအိုင်အောင်ပေါ့နော်အဲအဲ့လိုမျိုးတွေကျွန်တော်ကုသလာရရှိရဒါကတော့အရေးပေါ်မဟုတ်တဲ့အာမန်သွေးပေါင်သွေးအဲ့သွေးပေါင်ကျတဲ့လူတိုင်းကိုကျွန်တော်အကျိုးသိသွင်းစရာမလိုပါဘူးအဲတချို့ကနှလုံးရောဂါကြောင့်ပြင်ညာရှိတယ်သူတို့ ECG ပါကြီးကြိုက်ရမယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ